အာရဖီကိုနားတော်တာဆင်းနေတဲ့တော်တာရှင်များမင်္ဂလာပါရှင်။ကျမတို့မြန်မာနိုင်ငံရဲ့12လရာသီပွဲတော်တွေထဲမှာလူကြီးလူငယ်မရွေးပါဝင်ဆင်နွှဲနိုင်တာကတကြံပွဲတော်ပဲဖြစ်ပါတယ်။မကောင်းတဲ့အရာတွေစိတ်အညစ်အကြေးတွေကိုအတားအယင်နဲ့စေကြောပြီးမြမနှစ်သက်ကူးမှာအတွေးသည့်အမြင်သည့်စိတ်ကူးသည့်တွေပေါ်ထုတ်နိုင်ကြပါစီလို့ဆုမွန်ကောင်းတောင်းလိုက်ရပါတယ်ရှင်။တကူးလေးနဲ့အတူတင်းပြန့်တဲ့မှုရနံကိုသင်ဆောင်လာတဲ့ပန်းရနံတွေကတော့ပတောက်ပန်းရနံနဲ့ငူပန်းရနံတွေပဲဖြစ်ပါတယ်။လူအများစုကတကြံတဲ့ပတောက်ကိုတွဲဖက်မြင်တတ်ကြပါတယ်။ပတောက်နဲ့အပြိုင်နှွေးကိုအလှဆင်တဲ့ငူပန်းဝါဝါတွေကိုတော့အမှတ်တမဲ့ထားခဲ့ကြပါတယ်။နှွေးရဲ့အလှကိုပြောမယ်ဆိုရင်ငူပန်းဝါဝါတွေအကြောင်းမပါဘဲနှွေးရဲ့တရုတ်တကံမပီပြင်းနိုင်ပါဘူး။နှွေးရာသီလိုပဲပူပြင်းခဲ့တဲ့မြမနိုင်ငံရေးရာသီဥတုအောက်မှာမြမလူအဖွဲ့အစည်းအတွေ့ကောင်းမွန်တဲ့စနစ်ဖြစ်ဖို့ဘဝနဲ့ယင်းပွင့်ခဲ့ကြတဲ့အညတရငူဝါပန်းနဲ့တူတဲ့နိုင်ငံရေးအကျဉ်းသူအမျိုးသမီးဒေါခင်မအေးရဲ့ဖြတ်တမ်းမှုဘဝဖြစ်စဉ်တချို့အကြောင်းဒီတစ်ပတ်ကျွန်မဆွေးနွေးတင်ပြပါရစီရှင်။ကိုကိုတိုင်းနဲ့နိုင်ငံရေးအကျဉ်းသူဖြစ်ထောင်းအချင်းချင်းကြခံခဲ့ရတဲ့ခင်မွန်းတဲ့နဲ့သားကြီးကိုထောင်းဝင်စားတွေ့ရင်းဂန္ဓာယခရီးချမ်းကြီးကိုစိတ်တန်ရန်အများကြီးနဲ့ဖြတ်တန်းခဲ့ရတဲ့ဒေါခင်မအေးကွယ်လွန်ခြင်း၈နှစ်မြောက်အခမ်းအနားကို2016 AB 17ရက်နေ့မှာကျင်းပခဲ့ပါတယ်။အင်းစိန်မန္တလေးတရက်အချင်းထောင်ထဲမှာနဝတနာအဖလက်ထက်အနှစ်20ကျော်ကြာနေခဲ့ရတဲ့1962ကျောင်းသားခေါင်းဆောင်ဦးလှရွှေကဇနီးတဲ့ဒေါခင်မအေးအတွက်အလွမ်းမြင့်စီးစင်းခဲ့တဲ့ဆိုရင်လဲမှားမယ်မထင်ပါဘူး။ဒေါခင်မအေးကအမျိုးသားရေးဒီမိုကရေစီရေးငြိမ်းချမ်းရေးဆိုတဲ့အလံသုံးလက်ကိုကွဲလွန်ခြင်းထိလွင့်ထူသွားသလိုမျိုးဆက်သည့်လူငယ်တွေကိုလည်းလက်ဆင့်ကမ်းနှံခဲ့သူဖြစ်ပါတယ်။သူတို့မျိုးဆက်မှာမရခဲ့တဲ့အောင်ပွဲကိုလူငယ်မျိုးဆက်သည့်လက်ထက်မှာရနိုင်ရမယ်လို့အခိုင်အမာယုံကြည်ပြီးမျိုးဆက်သည့်လူငယ်တွေကိုစီးယုံနိုင်ခဲ့သူအမျိုးသမီးဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသူအမျိုးသမီးတွေရဲ့ထောင်နှင်းဘဝတွေကိုကဘာကြီးကြားအောင်အမျိုးသမီးအဖွဲ့အစည်းတွေကြားအောင်လှုပ်ဆောင်ပေးနိုင်သူလည်းဖြစ်ပါတယ်။တင်ငန်းကျွန်းရွာလေလမ်းမှာရှိတဲ့ဒေါခင်မအေးအိမ်ကိုလူအခွင့်ရေးကတာဝန်ရှိသူတွေလာရောက်မေးမြန်းချိန်မှာရဲဝင်စွာဖွင့်ဟပြောဆိုခဲ့လို့အာဏာပိုင်ရဲ့ဖမ်းဆီးခြင်းကိုဒုတိယအကြိမ်အဖမ်းခံခဲ့ရသူလည်းဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသူအမျိုးသမီးတွေကအကျဉ်းထောင်ထဲမှာရေကို၆ခွက်အပြင်မချိုးရဘဲကိုရာစနစ်နဲ့သုံးဆွဲရစဉ်ခန္ဓာပေဒအရာယာတိပန်းပွင့်ချင်းခံစားရတဲ့ဒုက္ခအခက်ခဲတွေအမှောင်တိုက်ထဲမှာတိုက်ပိတ်ချင်းကြခံရတာစစ်ကြောရေးစခန်းမှာအမျိုးသမီးတွေကိုကာအိမ်တွေပြက်ပြားအောင်ဆဲဆူပြောဆိုခြင်းရိုက်နှက်ခြင်းကျင်ဆက်နဲ့တို့လို့မမျိုးဥတွေကြွေးတရေမတီနိုင်အောင်လှုပ်ဆောင်ခြင်းကိုဖွင့်ဟဖော်ထုတ်ပြောဆိုခဲ့သူဒေါခင်မအေးဖြစ်ပါတယ်အချင်းထောင်ဆိုတာအလဲတစ်ခေါက်သွားကောင်းတဲ့အရာတော့မဟုတ်ပါဘူးဒါပေမဲ့ယုံကြည်ချက်အတွက်ဆိုရင်တော့နိုင်ငံရေးသမားတွေဖြတ်တန်းကြရတဲ့ထင်ရှားတဲ့မှတ်တိုင်တစ်ခုပါလို့ပသိမ်အချင်းထောင်မှာအချင်းကြခံခဲ့ရတဲ့နိုင်ငံရေးအချင်းသူမတ်ခိုင်သက်ဖြိုးကပြောဆိုခဲ့ပူပါတယ်ထင်ရှားတဲ့အဲ့ဒီမှတ်တိုင်အချင်းထောင်ထဲမှာမှောင်မှိုက်မှုစာလောင်မွတ်သိမ့်မှုအလင်းအမှောင်ကြားတဲ့ကစားစရာတချို့ရဲ့တန်ဖိုးအခွင့်အရေးနဲ့အချင်းအကျက်လိုအပ်နေပေမဲ့စွန့်လွတ်နိုင်စွမ်းကြောက်ရွံ့နေကြပေမဲ့ကြောက်ရွံ့နေတယ်လို့ယူဆနေတဲ့ဂျားကတတိအမှန်တရားဒီအရာတွေကိုနိုင်ငံရေးအချင်းသူအမျိုးသမီးတွေကြပြားရေးဆက်မဲ့ဆိုရင်ဒီကြပြားတွေကဘဝနဲ့ရေးခဲ့တဲ့ကြပြားတွေပါပဲတဲ့ဟုတ်ကဲ့ပါရှင်ဒေါခင်မအေးကလည်းဘဝနဲ့ရင်းကြပြားတွေရေးခဲ့သူဖြစ်ပါတယ်မိမဆိုတာယောက်ျားဖြစ်သူရဲ့အလုတ်အကျွေးလုတ်အိမ်တွင်ပုံးဆိုတဲ့အယူအဆကိုတော်လှန်မိမဆိုတာကိုဝမ်းကိုကြောင်းနိုင်ရမယ်အမျိုးသားတွေနဲ့အတူယုံကြည်ချက်ဗဟုသုတနဲ့ခစ်ကိုရင်မောင်တန်းပြီးလူအဖွဲ့အစည်းကိုအလုတ်အကျွေးပြုနိုင်သူဖြစ်ရမယ်လို့ခံယူပြီးလက်တွေ့လှုပ်ဆောင်ခဲ့တဲ့အမျိုးသမီးဖြစ်ပါတယ်။ဒါအပြင်ကျမတို့နိုင်ငံရေးအချင်းကြမိသားစုတွေကိုသူ့ကိုယ်တွေထောင်ဝင်စားခရီးတွေနဲ့လမ်းပြကူညီပေးနိုင်သူဖြစ်ပါတယ်။ခင်ပွန်းကိုတစ္ဆာစောင့်တိခြင်းသည်မြမနိုင်ငံရေးကိုတစ္ဆာစောင့်တိခြင်းပဲဖြစ်တယ်လို့ခံယူထားသူပါ။ဒါကြောင့်လဲခင်မောနဲ့သားတွေရဲ့အိမ်အပြန်ကိုမျောရင်းလွမ်းရင်းကြရတဲ့မျက်ရည်ကိုဖြင်တပတ်နဲ့မတုတ်ဖဲယုံကြည်ချက်နဲ့တုတ်ခဲ့သူ ဒေါခင်မအေးဖြစ်ပါတယ်မြမဒီမိုကရေစီရေးအတွက်ကိုယ်တိုင်တိုက်ပွဲဝင်ရင်ခင်ပွန်းတဲ့သားတွေရဲ့နိုင်ငံရေးယုံကြည်ချက်ကိုကွဲလွန်သည့်အထိပါရမီဖြည့်ဆည်းသွားတဲ့တက္ကသကျောင်းသူလည်းဖြစ်နိုင်ငံရေးအကျဉ်းသူလည်းဖြစ်တဲ့ဒေါခင်မအေးရဲ့နှလုံးသားအာမန်ကိုနက်နက်ရှိုင်းရှိုင်းဂုံပြုဥညွတ်လိုက်ရပါတယ်ရှင်တောတာရှင်များမျှဝေခန်းစားနိုင်ကြပါစီ ကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ